EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်ကနေပြီးတော့နှုတ်ထွက်ရေးနဲ့ပတ်သက်ပြီးတော့ဗြိတိန်အစိုးရအဖွဲ့အတွင်းသဘောထားကွဲလွဲမှုတွေကြောင့်နိုင်ငံခြားရေးဝန်ကြီး Boris Johnson ရာထူးကနေမနေ့တုန်းကပဲနှုတ်ထွက်သွားတယ်လို့ဗြိတိန်ဝန်ကြီးချုပ်ယုံရဲ့ပြောဆိုချက်အရသိရပါတယ်။ဥရောပသမဂ္ဂနဲ့ကုန်သွယ်ရေးတွေကိုအနီးကပ်ဆက်ပြီးတော့လှုပ်ဆောင်သွားဖို့ဆိုတဲ့ဝန်ကြီးချုပ် Theresa May ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့မကျေနပ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီး Boris Johnson ကသူ့ရဲ့နှုတ်ထွက်စာထဲမှာရေးသားထားပါတယ်။ဒီရောမကတမကဖွဲ့တဲ့ကနေပြီးတော့နှုတ်ထွက်မဲ့အိမ်မက်ကတော့ကိုမယုံကြည်မှုတွေကြောင့်အဆုံးသတ်တော့မယ်လို့လဲဘော့ရစ်ဂျွန်ဆန်ကသူ့ရဲ့နှုတ်ထွက်စာမှာရေးသားထားပါတယ်။ပြီးခဲ့တဲ့2016ခုနှစ်ဇွန်လတုန်းကကျင်းပခဲ့တဲ့ EU ကနေဗြိတိန်ခွဲထွက်တဲ့မတဲ့လူလူဆန္ဒခံယူပွဲရဲ့ရလဒ်တွေနဲ့ပတ်သက်ပြီးအကောင့်တွေဖော်ရေးမှာအကောင်းဆုံးနည်းလမ်းနဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးဂျွန်ဆန်နဲ့သဘောတူညီမှုရှိဘူးလို့ဝင်းကြီးဂျွန်ဆန်နှုတ်ထွက်မှုကြေညာအပြီးမကြာခင်မှာပဲဝင်းကြီးချုပ်ထရီဆာမေကလှုပ်တော်တင်မှာပြောခဲ့ပါတယ်။ဒါပေမဲ့လည်းဝင်းကြီးဂျွန်ဆန်ရဲ့ EU ကနေနှုတ်ထွက်ရေးဆိုင်ရာလှုပ်ဆောင်ခဲ့မှုတွေနဲ့ပတ်သက်ပြီးတော့အတိအမှတ်ပြုလုပ်တဲ့အကြောင်းဝင်းကြီးချုပ်ထရီဆာမေကဆိုပါတယ်။ဗြိတိန်ခွဲထွက်ရေးဝင်းကြီးဒေးဗစ်ရာထူးကနေနှုတ်ထွက်ပြီးနောက်တစ်ရက်ကျမှပဲဝင်းကြီးဂျွန်ဆန်နှုတ်ထွက်ခဲ့တာပါ။သူ့ရဲ့နေရာမှာအစားထိုးဖို့လက်ရှိကျန်းမာရေးဝင်းကြီးဂျယ်မီဟန့်ကိုဝင်းကြီးချုပ်ထရီဆာမေကရွေးချယ်ထားပါတယ်။ဒါကိုဗြိတိန်ပြည်မှာကြီးကလည်းသဘောတူခွင့်ပြုတယ်လို့ဆိုပါတယ်။